မိုးများပြီးတော့ရေလွှမ်းမိုးခဲ့တာကြောင့်ကရင်ပြည်နယ်အတွင်းမှာလူ 3,000 ကျော်နဲ့မွန်ပြည်နယ်အတွင်းမှာလူ 4,500 ကျော်ဟာရေဘေးဒုက္ခတွေကြုံတွေ့နေရပြီးတော့ကယ်ဆယ်ရေးစခန်းပေါင်း 100 ကျော်ဖွင့်လှစ်ထားရတယ်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။လောလောဆယ်မှာတော့အစိုးရကကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်နေပြီးတော့ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာတော့နင်းမြုပ်သွားတဲ့လမ်းမြေတွေကိုပြန်ပြီးတော့စိုက်ပျိုးနိုင်မှုအတွက်ပြင်ဆင်နေတယ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုပါဝင်ဆောင်ရွက်နေတဲ့အစိုးရအရာရှိကြီးတဦးကပြောပါတယ်။အပြည့်အစုံကိုတော့ကိုမိုးစော်ကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့လကုန်ပိုင်းကစပြီးမိုးသည်ထန်ခဲ့တာကြောင့်မြမပြည်ကတိုင်းဒေသကြီးနဲ့ပြည်နယ်အတော်များများမှာရေကြီးတာတွေမြေပြိုတာတွေဖြစ်ခဲ့ပါတယ်ဒီလိုရေလွှမ်းမိုးတဲ့ဒေသတွေထဲမှာတော့ကရင်နဲ့မွန်ပြည်နယ်အတွင်းကအခြေအနေတွေကတော့အဆိုးဝါးဆုံးလို့ဆိုရမှာဖြစ်ပါတယ်ကရင်ပြည်နယ်အတွင်းကဖက်အန်လှိုင်းဘွဲ့ကော့ကရိတ်ကြိုင်းစိတ်ကြီးမြဝတီစတဲ့မြို့နယ်တွေနဲ့ကမာမောင်းမြို့နယ်ခွဲမှာရေကြီးတာကြောင့်လူသုံးဦးသေဆုံးပြီးတယောက်ပျောက်ဆုံးခဲ့တယ်နောက်လူပေါင်း 33,409 ယောက်ဟာရေဘေးဒုက္ခတွေ့ကြုံရပြီးကယ်ဆယ်ရေးစခန်း89ခုဖွင့်လှစ်ထားရတယ်လို့အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကကြေညာထားပါတယ်။ကရင်ပြည်နယ်ရေလွှမ်းမိုးတဲ့ဖက်အန်နဲ့လှိုင်းဘွဲ့မြို့နယ်ကိုအမျိုးသားတဘာဝဘေးကောက်ွယ်စောင့်ရှောက်ရေးဘုတ်ကော်မတီဥက္ကဋ္ဌဒူးသမရဦးညံထွန်းရဲ့အဖွဲ့တွားရောက်ပြီးအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့တယ်လို့ဒီအဖွဲ့မှာလိုက်ပါသွားတဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစိုးအောင်ကပြောပါတယ်။ကူညီကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်ပြီးနင်းမြုပ်သွားတဲ့စိုက်ပျိုးမြေဧက 3,000 ကျော်အတွက်အဓိကထားဆောင်ရွက်သွားဖို့ကိုစီစဉ်ထားတယ်လို့လည်းဦးစိုးအောင်ကဆက်ပြောပါတယ်
။အဲ့တော့လက်ရှိလုပ်တာကအမတ်ကျန်စီစဉ်ပြီးတော့နောက်ပြီးရှိနေကျွန်တော်ပြည်လဲပြည်တော်ရေးလုပ်ငန်းကိုကျွန်တော်တို့ပြည့်ပြရမှာပေါ့။အဲ့ဒီကတော့စိုက်ပျိုးရေးစီစဉ်ထားတဲ့ဒေတာရှိတဲ့အတွက်နင်းမြုပ်ရတဲ့စိုက်ပျိုးဒီကအဲ့တော့ဒီမှာရှိအရာတွေလည်းကျွန်တော်တို့ပြန်လည်ပြောမှာဒီကဘာတွေထောက်ပံ့လို့ဟောတာကဘာဆိုင်ချင်းမျိုးလို့ဆိုလို့ရှိရင်လေဒီမှာဆိုင်နိုင်မှုကိစ္စတွေအဲ့ဒါလည်းကျွန်တော်တို့ဒီမှာရစီမံခဲ့ပါတယ်
ဒီနေ့မှာတော့ဖအံမျိုးဟာစိုးရိမ်ရင်ပတ်အထက်၄ဘေးလောက်မှာတည်ရှိနေပြီးလက်ရှိကယ်ဆယ်ရေးလှုပ်ဆောင်နေတဲ့အခြေအနေကိုတော့ဖအံမျိုးမိသက်ဌာနကအရာရှိကအခုလိုပြောပါတယ်
အေးမနဲ့ခေါနာရီွယ်ချိန်မှာ၈ခွန်ခွန်စင်တီမီတာရှိတယ်တန်လင်းမြေရလေစိုးရိမ်မှာ850ပါအခုကဒီနေ့က၈ခွန်ခွန်ရှိနေပါတယ်လေအဲသူကတော့လောလောဆယ်ကတော့မိုးမရတဲ့အတွက်ညင်နေတဲ့သဘောတော့ရှိပါလားကယ်ဆယ်စကန်တော့မနေ့အထိညို့ပေါ်မှာ10ခု10ခုပေါ့ရှိရနော်နေရာချပြီးတော့စားဖို့ကြတော့ကျွန်တော်တို့ပြည်နယ်ဆိုးရနော်မနေ့ကဆိုဒုသမရာကြီးလာပါလေအဲသူတို့ရဲ့ပံ့ပိုးမှုတွေနဲ့စံတို့ဟိုမှာချက်ဦးတို့ဟိုမှာခေါက်ဆွဲကြောက်တို့အဲအဲ့လိုမျိုးတွေပံ့ပိုးပေးတာရှိတယ်။အဲနောက်စေဝါကူတမှုကတော့ပြည်နယ်ကျမ်းမာတို့နောက်တပ်မတော်စေတပ်ဖွဲ့ရလဲဒါဝိုင်းဆောင်လျှောက်ပေးတာပေါ့
။မွန်ပြည်နယ်အတွင်းမှာတော့ဘီလင်းကြိုင်မြော့ရေးမြို့နယ်တွေမှာရေလွှမ်းမိုးခဲ့ပြီးလူ 4,680 လောက်ရေဘေးဒုက္ခကြုံခဲ့ရတယ်။ကယ်ဆယ်ရေးစခန်း34ခုဖွင့်လှစ်ခဲ့ရတယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။လောလောဆယ်ဘီလင်းမျိုးပကအခြေအနေကိုတော့ဒေတာကန်တဦးကအခုလိုပြောပါတယ်
။ဟောအခုကျသွားပါပြီ။မနေ့ကစပြီးတော့အကုန်ကျသွားပါပြီ။ဆယ်စီကဟိုဖွဲ့တော်မှာဒီညမနေ့ညနေကျဆင်းကုန်ပြီလေ။အဲ့ဒီကရည်ပြီးလေးရပဲဟိုလောက်ပေါ့ဖိတ်လိုက်တာဘယ်လောက်ရှိမလဲတော့ညနေ6နာရီစပြီးတော့နောက်နေ့ပြီးတော့24နာရီတော့လမ်းပိတ်လိုက်ရတော့ဟိုက်ဝေးလမ်းကိုလေ။
ဒီကနေ့အစိုးရကထုတ်ပြန်တဲ့သတင်းမှာတော့ဘီလင်းမြို့နယ်မှာကယ်ဆယ်ရေးစခန်းတစ်ခုနဲ့ကြိုင်မျောမြို့နယ်မှာ3ခုဆက်လက်ဖွင့်လှစ်ထားဆဲဖြစ်တယ်လို့ဖော်ပြပါတယ်။တနင်္သာရီတိုင်းဒဝဲခရိုင်အတွင်းမှာလည်းရေကြီးပြီးကားလမ်းရေကျော်တာကြောင့်လမ်းအဆက်အသွယ်တွေပြတ်တောက်ခဲ့ရတယ်လို့ပြည်ပြည်နယ်ကော့ကရိတ်မြောက်ရီလမ်းဖြစ်တဲ့ဒေါနာတောင်တန်းမှာမြေပြိုတာတွေဖြစ်ခဲ့တာကြောင့်လမ်းပန်းဆက်သွယ်ရေးတွေပြတ်တောက်နေပါတယ်။လောလောဆယ်မှာမြောက်ရီမှာရေကြီးပြီးနေဆက်ကုံတွယ်ရေရက်တက်နေရတာကြောင့်ထိုင်းကုန်ပစ္စည်းတွေဈေးတက်မဲ့အခြေအနေရှိရလို့လဲခံမှန်းထားကြပါတယ်။ဒီအပိုင်းတွေအတွင်းမှာတော့ကပ်လီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းမှာမုတ်တုံလီဆက်လက်အကောင်းနေဆဲဖြစ်တယ်။နောက်နှစ်ရက်အတွင်းမှာမြန်မာပြည်အရှေ့ပိုင်းမှာမိုးပူလာနိုင်တယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်ထားပါတယ်။